ရှိတော့အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီနေ့တတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer
အချိန်တွေပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပို့ပြီးတော့တည်ကြည်ကြရလိမ့်မယ်လူတွေပို့ပြီးတော့ဒုက္ခရောက်ပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့မဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်တော်မန်နူးစ်ကပြောသွားတာပါမြန်မာနိုင်ငံတွင်ကြမ်းဖက်မှုတွေရပ်ပြီးတော့အပြုသဘောဆောင်တွိတ်ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်5ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပေမဲ့လေဒါကိုလက်တွေ့အကောင့်ထဲမဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာအရေးနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံသားဝင်ကြီးကတော့လက်တွေ့ကြကြအကောင့်ထဲဖော်လိုတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင်